ဒေါက်ဆန်းစုကြည်ဒီနေ့အကျယ်ချုပ်ကနေပြီးတော့ပြန်လည်လွတ်မြောက်လာခဲ့တဲ့စနေနေ့တည်းကနိုင်ငံတကာခေါင်းဆောင်တွေကသူ့ရဲ့လွတ်မြောက်မှုအပေါ်မှာကြိုဆိုကြသလိုကြေညာချက်တွေထုတ်ပြန်ကြနှုတ်ဆက်ကြတာတွေကိုလုပ်နေပါတယ်။တင်းလာနေကဆိုရင်လေဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဒေါက်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ကိုယ်တိုင်ဆက်သွယ်ပြီးတော့ဗြိတိန်ပြည်သူတယောက်ချင်းစီကပို့သားတဲ့မေတ္တာတွေကိုလက်ဆင့်ကမ်းခဲ့ပါတယ်လို့ပြောပါတယ်။အခုလိုမျိုးဒီကမ္ဘာနိုင်ငံခေါင်းဆောင်တွေလူ့အခွင့်အရေးနဲ့ဒီမိုကရေစီရရှိရေးလှုပ်ရှားနေတဲ့အဖွဲ့တွေရဲ့ဒေါက်ဆန်းစုကြည်လွတ်မြောက်လာမှုအပေါ်ကြိုးစိုးနှုတ်ဆက်ကြပုံတွေကိုတော့ဥရောပနိုင်ငံကစူးစီးပြောပြပေးပါအောင်ရှင်
။တနင်္လာနေ့နေ့လယ်ကဘရစ်ရှားဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဘရစ်ရှားပါလီမန်အောက်လွှတ်တော်မှာနောက်ဆုံးတော့ဒေါက်ဆန်းစုကြည်လွတ်မြောက်လာခဲ့ပါပြီ။ဒေါက်ဆန်းစုကြည်ရဲ့လွတ်မြောက်ခြင်းကိုဒီဘရစ်ရှားပါလီမန်တရားလုံးကကျွန်တော်နဲ့အတူကြိုးစိုးဂုဏ်ပြုကြမယ်ဆိုတာကျွန်တော်အတိအချာပြောရဲပါတယ်လို့ကြေညာလိုက်တဲ့အခါမှာဘရစ်ရှားပါလီမန်အောက်လွှတ်တော်အမတ်တွေရဲ့လက်ခုပ်အောဘာသံတွေတော်တော်ညံသွားခဲ့ပါတယ်။သူဟာတနင်္လာနေ့မနေ့ကပဲဒေါက်ဆန်းစုကြည်စီကိုဖုန်းဆက်ပြီးချီးကျူးဂုဏ်ပြုစကားပြောကြားခဲ့တဲ့အကြောင်းဗြိတိန်ပြည်သူတွေအားလုံးရဲ့တဦးချင်းစီကပို့သားတဲ့မေတ္တာကိုသူကလက်ဆင့်ကမ်းပေးပါတယ်လို့ဒေါက်ဆန်းစုကြည်ကိုသူပြောပြခဲ့ကြောင်းဝန်ကြီးချုပ်ကင်မရွန်ကအောက်လွှတ်တော်ကိုပြောကြားခဲ့ပါတယ်။မတရားမှုကိုရဲရဲရင်ရင်ရင်ဆိုင်တဲ့ဒေါက်ဆန်းစုကြည်ရဲ့ဇွဲနဲ့တတ်တီဟာအများအတွေ့အားကြအတူယူစရာဖြစ်တယ်။ဒေါက်ဆန်းစုကြည်ရဲ့လွတ်မြောက်မှုကနေပြီးတော့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသား2200ကျော်ရဲ့လွတ်မြောက်မှုဟာလည်းအတိအချဆက်ပြီးပေါ်ပေါက်လာဖို့ကျွန်တော်တို့တွေမလွဲမသွေအလုပ်လုပ်ကြရမယ်။မြန်မာပြည်သူလူထုကသူတို့နိုင်ငံရဲ့ခေါင်းဆောင်ကိုသူတို့ကိုယ်တိုင်ရွေးချယ်တင်မြှောက်နိုင်ရေးအတွက်မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားအလုံးရဲ့လွတ်မြောက်မှုဟာပထမခြေလှမ်းဖြစ်တယ်လို့ဘရစ်ရှားဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဘရစ်ရှားပါလီမန်အောက်လွှတ်တော်မှာတနင်္လာနေ့ကပြောကြားသွားခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးပြည်သူ့ကောင်ကြီးမဟာတမဂန္ဒီရဲ့မြေးဖြစ်ပြီးတော့အခုခါတောင်အာဖရိကနိုင်ငံဂန္ဒီဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့အဖွဲ့ဝင်လူကြီးတဦးလည်းဖြစ်တောင်အာဖရိကနိုင်ငံ ANC ပါတီရဲ့ပါလီမန်အမတ်ဟောင်းလည်းဖြစ်တဲ့မစ်အီလာဂန္ဒီကလည်းနိုဝင်ဘာလ15ရက်နေ့ဇွဲနဲ့ဒေါက်ဆန်းစုကြည်ပြန်ပြီးလွတ်မြောက်လာတာကိုချီးကျူးဂုဏ်ပြုတဲ့စာနဲ့ဂန္ဒီဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ကြေညာချက်တစ်စောင်တို့ကိုတောင်အာဖရိကနိုင်ငံဆိုင်ရာမြန်မာတန်အမတ်ဦးအောင်သွင်းကတဆင့်ဒေါက်အောင်ဆန်းစုကြည်စီကိုပေးပို့လိုက်ပါတယ်ကျညာချက်ထဲမှာဒေါက်ဆန်းစုကြည်ပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုကြောင်းမြန်မာစစ်အစိုးရရဲ့အခုလိုနှလုံးသားပျော့ပြောင်းလာမှုကိုလည်းချီးကျူးပါကြောင်းဒေါက်ဆန်းစုကြည်ပြန်ပြီးလွတ်မြောက်လာတာဟာမြန်မာနိုင်ငံရဲ့ပြည်ထနာတွေအားလုံးကိုဖြည့်ရှင်းသွားရေးပထမဆုံးခြေလှမ်းဖြစ်ကြောင်းဒီပြည်ထနာတွေကိုအကြမ်းမဖက်ပဲငြိမ်းချမ်းစွာဖြည့်ရှင်းမှုမှန်သမျှကိုသူတို့အဖွဲ့ကထောက်ခံပြီးတော့လိုအပ်တဲ့ပံ့ပိုးမှုတွေအပြည့်အဝပေးအပ်ဖို့ကိုလည်းဂန္ဒီဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကကန့်လန့်ပါကြောင်းတွေကိုဖော်ပြထားပါတယ်မြန်မာပြည်ဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ပြန်ပြီးလွတ်မြောက်လာတာကိုဩစတြေးလျပြည်သူတွေကထောက်ခံကြိုဆိုတဲ့အကြောင်းဩစတြေးလျနိုင်ငံဝန်ကြီးချုပ်ဂျူလီယာဂေးလက်ကဩစတြေးလျပါလီမန်လွတ်တော်ထဲမှာနိုဝင်ဘာလ15ရက်နေ့ကအခုလိုပြောဆိုခဲ့ပါတယ
် Many here will be happy at the news of your release from house arrest.But we are fully conscious that the struggle for true democracy in Burma
နေအင်ချေချုပ်ကနေပြန်ပြီးလွတ်မြောက်လာတဲ့တဲ့ရင်ကိုကြားရလို့ဩစတြေးလျလူတွေပြောနေကြမှာပါမြန်မာပြည်မှာစစ်မှန်တဲ့ဒီမိုကရေစီရနိုင်ဖို့အတွက်လှုပ်ရှားမှုတွေကအဆုံးသတ်သွားမှာမဟုတ်ဘူးဆိုတာကိုလည်းကျမတို့တွေအပြည့်အဝနားလည်ထားကြပါတယ်။ဒီမိုကရေစီနဲ့တရားမျှတမှုတွေရရှိဖို့ခက်ခဲခဲခဲအပြင်းထန်ကြိုးစားခဲ့ရတဲ့အသီးပွင့်တွေကိုမြန်မာပြည်သူတွေတနေ့တွေ့မြင်ရလိမ့်မယ်လို့ဩစတြေးလျပြည်သူတွေနဲ့အစိုးရကခိုင်ခိုင်မာမာကိုမျှော်လင့်ထားပါတယ်။မြန်မာပြည်မှာစစ်မှန်တဲ့မျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်တွေဖြစ်ပေါ်လာအောင်ဆက်ဆက်ဆွေးနွေးမှုတွေလုပ်ပါလို့လည်းမြန်မာစစ်အစိုးရကိုတိုက်တွန်းပါတယ်။
အိန္ဒိယအာဆီယံနိုင်ငံခေါင်းဆောင်တွေကလည်းကြေညာချက်တွေထုတ်ပြီးဒေါက်ဆန်းစုကြည်လွတ်မြောက်လာတာကိုချီးကျူးဂုဏ်ပြုစကားတွေပြောဆိုဖော်ပြနေကြပါတယ်။မြန်မာစစ်ဆိုးရကနိုဝင်ဘာလ23ရက်နေ့ကဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့ဆုံးဖြတ်ခဲ့တာကိုသူ့အနေနဲ့ကြိုဆိုကြောင်းဖိလစ်ပိုင်သမ္မတဘီနစ်နိုနွိုင်းနွိုင်းအာကီနိုရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါဟာမြန်မာဒီမိုကရေစီရေးကိုရှေ့ရှုတဲ့လမ်းကြောင်းပေါ်ကအပြုသဘောဆောင်တဲ့ခြေလှမ်းတရားဖြစ်ကြောင်းကျန်တဲ့နိုင်ငံရေးအကျဉ်းသားတွေမြန်မာနိုင်ငံမှာမလွတ်မြောက်သေးကြောင်းဖိလစ်ပိုင်သမ္မတမစ္စတာအာကီနိုရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နိုဘယ်ဉာဏ်ရည်ဆုရှင်အရှေ့တီမောသမ္မတဂျူဆေရာမို့စ်ဟော်တာကလည်းစုစုပေါင်းအကျဉ်းချနှစ်တွေ15နှစ်ရှိခဲ့တဲ့ဒေါက်ဆန်းစုကြည်လွတ်မြောက်လာတာကိုသူ့အနေနဲ့အလိုမဲ့ဝင်းမြောက်ဝင်းသာဖြစ်ရပြီးတော့ဒါဟာကောင်းမှုတစ်ခုကိုမြန်မာစစ်အစိုးရကပြုလုပ်ခဲ့တယ်လို့သူကရှုမြင်ပြီးဒီအတွက်စစ်အစိုးရကိုချီးကျူးပါကြောင်းပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားဝင်ကြီးမာတီနာတလဲဂါဝါကလည်းလွတ်ချိန်တန်တာနဲ့ကြိုလွန်ပြီးဒေါက်ဆန်းစုကြည်လွတ်မြောက်လာတာကိုအင်ဒိုနီးရှားအစိုးရအနေနဲ့အလွန်အရေးပါတဲ့မြန်မာနိုင်ငံရဲ့တိုးတက်မှုတစ်ခုအဖြစ်နဲ့ပွင့်ပွင့်လင်းလင်းကြိုးစိုးဂုဏ်ပြုလိုက်ပါတယ်လို့ပြောဆိုခဲ့ပါတယ်။မွန်ဂိုလီးယားသမ္မတဆတ်ခီယာအယ်ဘာဒိုဂျီကလည်းမွန်ဂိုလီးယားပြည်သူတွေကိုစားဒီမိုကရေစီနဲ့လွတ်လပ်ခြင်းအတွက်မနာတမ်းတိုက်ပွဲဝင်သူနိုဘယ်ငြိမ်းချမ်းရေးဆုရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့ပြန်လည်လွတ်မြောက်လာမှုကိုကြိုးစိုးဂုဏ်ပြုပါကြောင်း ဒေါန်ဆန်းစုကြည်စီကိုစာတစောင်ရေးသားပေးပို့လိုက်ပါတယ်။နိုဝင်ဘာလ23ရက်နေ့ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုပြန်ပြီးလွှတ်ပေးခဲ့တာဟာမြန်မာစစ်အစိုးရအနေနဲ့ကျန်တဲ့နိုင်ငံရေးအကျဉ်းသား2200ကျော်ကိုထပ်ပြီးလွှတ်ပေးဖို့လုပ်ငန်းစဉ်ရဲ့ပထမဆုံးခြေလှမ်းအဖြစ်ရှုမြင်ပါကြောင်း Human Rights Watch အဖွဲ့ကြီးကနိုဝင်ဘာလ15ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။